စင်ကာပူမှာဆင်ဆွဲနဲ့ဆင်ဆွဲထုတ်ကုန်တွေရောင်းချမှုကို2021ခုနှစ်အရောက်မှာလုံးဝတိုက်မြင့်မယ်လို့တိုင်းရင်းတိရစ္ဆာန်မောက်ခုတ်ကူးမှုတိုက်ဖြတ်ရေးကြိုးပမ်းနေတဲ့စင်ကာပူအစိုးရကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဆင်ဆွဲလက်လီရောင်းချသူတွေအများပြည်သူတို့နဲ့နှစ်နှစ်ကြာဆွေးနွေးခဲ့ပြီးတဲ့နောက်ကမ္ဘာစင်အထိတ်မှတ်နေ့မှာအခုလိုကြေညာလိုက်တာပါ။စင်ကာပူမှာပြီးခဲ့တဲ့လတည်းမှာပဲမှောက်ခုတ်ကူးလာတဲ့ဒေါ်လာ12ဒသမ6သန်းလောက်တန်ဖိုးရှိတဲ့စင်ဆွဲ6ဒဏ်နီးပါးဖမ်းဆီးရမိခဲ့ပြီးဖမ်းဆီးရမိမှုတွေထဲမှာပမာဏအများဆုံးဖြစ်ပါတယ်ဒီစင်ဆွဲပမာဏဟာဆိုရင်အာဖရိကစင်ကောင်ရေ300လောက်စီကဖြတ်ယူလာတာလို့လည်းခန့်မှန်းရပါတယ်ရှင်